ဒီကနေ့တရားဟောရအမိန့်ရှိတဲ့အတွက်ဒီနေ့ဆရာတော်ကိုစားဦးဇင်တရားဟောခွင့်ပြပါတယ်နေ့စဉ်နေ့စဉ်ဘီလင်းဆရာတော်ဖျားအာထုပ်ပုံအာထုပ်နည်းတွေကိုရှုမှတ်သင်ကြားပြီးဖြစ်တဲ့အတွက်ကြောင့်လမ်းညွန်တရားများဟောစရာအကြောင်းမရှိပါဘူးဒါကြောင့်မလို့ဒီနေ့လမ်းညွန်တရားတစ်ခုယောဂီများအတွက်အထောက်အကူပြုတရားအနေဖြင့်ဒီနေ့ဥစဉ်ပစ္စကဝိပဒနာဉာဏ်နဲ့အနုမန္တဝိပဒနာဉာဏ်များဖြစ်ပုံကိုယောဂီများကိုဟောကြားပြီးမှဖြစ်ပါတယ်နေ့စဉ်နေ့စဉ်ဝိပဒနာတရားများကိုပွားများအထောက်နေကြတဲ့ယောဂီများအတွက်ဒီပစ္စကဝိပဿနာဉာဏ်ဖြစ်ပေါ်ပို့ရန်အမတန်မှအရေးကြီးပါတယ်ဒီပစ္စကဝိပဿနာဉာဏ်ဟာတရားအထုတ်လိုကြတဲ့ယောဂီများတနည်းအားဖြင့်တရားအထုတ်နေတဲ့ယောဂီများအတွက်မရှိမဖြစ်လိုအပ်တဲ့ဉာဏ်ဖြစ်ပါတယ်ဒီတရားကိုမဟောကြားမီဦးဇင်းအနေနဲ့တိုက်တွန်းအားပေးခြင်းနဲ့စကားတခုပြောချင်ပါတယ်အဲ့ဒါကဘာလဲဆိုတော့အလွန်ရှည်လျားတဲ့လမ်းခရီးကိုတွားလို့တဲ့ပုဂ္ဂိုလ်ဟာပထမဦးဆုံးလမ်းနဲ့ခြေလမ်းကောင်းဖို့အဲအရေးကြီးပါတယ်အဲ့လိုပညာရှင်များမင်ကြားခဲ့တာရှိပါတယ်ဓောနိတုပဲဝိပဿနာတရားအားထုတ်နေတဲ့ယောဂီများဟာလည်းနိဗ္ဗာန်ဆိုတဲ့တရားဟာပုရိသင်တို့ဉာဏ်အမြင်နဲ့ကြည့်လျင်အလုံးပင်ဝေးကွာလှပါတယ်ဒါပေမဲ့ပရမခြေလမ်းနဲ့တူတဲ့ပစ္စကဝိပဿနာဉာဏ်ကိုအခြေခံပြီးတော့တရားကိုတကယ်တည်သွားတဲ့အခါကျရင်တော့မိမိတို့ရဲ့အနီးမှာပင်ဒီနိဗ္ဗာန်တရားရှိတယ်ဆိုတာကိုယောဂီများကိုယ်တိုင်သိလာပါလိမ့်မယ်ဒါကြောင့်ဝိပဿနာတရားကိုကြိုးကြိုးစားစားစူးစူးဆိုက်ဆိုက်အားထုတ်ကြပါလို့ရှေးဥစွာဦးစင်ဟာတိုက်တွန်းစကားပြောကြလိုပါတယ်။ယခုစပြီးတော့မှပစ္စကဝိပဿနာဉာဏ်နဲ့အနုမာနဝိပဿနာဉာဏ်ဖြစ်ပုံကိုဟောကြားပါမယ်။ပစ္စကဝိပဿနာဉာဏ်ဆိုတာဖာမှုပေမှုစတဲ့ဖြစ်ပေါ်နေတဲ့ယုံနံတရားတွေကိုမိမိမျက်မှောက်မှာလက်နဲ့ကင်ပြီးမြင်ရသလိုယောဂီတဏ္ဍာမှာမျက်မှောက်အားဖြင့်မှတ်သိနေတဲ့ဉာဏ်ကိုပစ္စကဝိပဿနာဉာဏ်လို့ခေါ်တာပါပဲဒီဉာဏ်ဖြင့်ယုံနာအစစ်တို့ရဲ့သဘောကိုမှန်ကန်စွာသိတယ်ဖြစ်မှုပြမှုစတဲ့သဘောတရားတွေကိုလည်းပဲမှန်ကန်စွာသိတယ်အဲဒီလိုမှန်ကန်စွာသိတဲ့ဉာဏ်ကိုပစ္စကဝိပဿနာဉာဏ်လို့ခေါ်ပါတယ်ဉာဏ်ဆိုတာဟာဒီနေရာမှာယုံနံသဘောတရားတို့ဤပင်ကိုယ်သဘောတရားမှတစ်မျိုးတစ်ပုံမမြဲတဲ့သဘောဆင်းရဲတဲ့သဘောအဆိုးမရတဲ့သဘောတရားများကိုပိုင်းပိုင်းခြားခြားတွေ့မြင်တဲ့သဘောကိုဉာဏ်လို့ဒီမှာခေါ်တာပါပဲဒါကြောင့်ဝိပဿနာတရားများကိုပွားများအထောက်နေတဲ့ယောဂီများအာထုခါစားမှာအစပြုပြီးတော့အနုလောမဉာဏ်တိုင်အောင်ဒီပစ္စကဝိပဿနာဉာဏ်ဖြစ်အောင်မပြပွားများအထုတ်ကြရပါတယ်။ဒါကြောင့်မိမိတို့ရဲ့မှတ်ချက်တိုင်းမှတ်ချက်တိုင်းမှာဒီဝိပဿနာဉာဏ်ဖြစ်အောင်အာထုရှိမှတ်ဖို့အရေးကြီးပါတယ်။အဲ့ဒီဝိပဿနာဉာဏ်ဟာအရိယာမဲ့အနည်းအရိယာမဉ္ဇဉ်အနီးအနုလောမဉာဏ်တိုင်အောင်ရှုမှတ်ပွားများအထောက်ရတဲ့ဝိပဿနာဉာဏ်တစ်မျိုးဖြစ်တယ်တဲ့ဒါကြောင့်မလို့မိမိတို့ရဲ့နေ့စဉ်နေ့စဉ်ပွားများအထောက်နေတဲ့မူလကမ္မထံအာယုံပေါ်မှာပစ္စကဝိပဿနာဉာဏ်ဖြစ်အောင်ပွားများကြိုးစားအထောက်ကြဖို့တိတ်အရေးကြီးတယ်ဆိုတာယောဂီတိုင်းယောဂီတိုင်းသိထားရမှာဖြစ်ပါတယ်အဲ့ဒီပစ္စကဝိပဿနာဉာဏ်ဟာ လောကီဝိပဿနာဉာဏ်အဆင့်တိုင်းအဆင့်တိုင်းမှာထက်သန်ပြည့်စုံလာတဲ့အခါမျက်မှောက်အားဖြင့်မသိရသေးတဲ့ယုံဉာဏ်တရားတွေကိုလည်းမျက်မှောက်သိအပ်သောယုံဉာဏ်တရားတို့နဲ့နှိုင်းရှင်ဆုံးဖြတ်တတ်သောဉာဏ်ဆိုတာဖြစ်ပေါ်လာပါတယ်အဲ့ဒီနှိုင်းရှင်ဆင်ခြင်ဆုံးဖြတ်တတ်တဲ့ဉာဏ်ကိုအနုမာနဝိပဿနာဉာဏ်လို့ခေါ်ပါတယ်အဲ့ဒီအနုမာနဉာဏ်ဟာပစ္စကဝိပဿနာဉာဏ်ရစ်တန်လာတဲ့အခါမှာဖြစ်ပေါ်လာတဲ့ဉာဏ်မျိုးဖြစ်ပါလေ။ဒီအနုမာနဝိပဿနာဉာဏ်အတွက်တီးကြားအားထုတ်စရာမလိုပါဘူး။အဲ့ဒါကြောင့်မလို့ဒီအနုမာနဝိပဿနာဉာဏ်ဟာပစ္စကဝိပဿနာဉာဏ်ရစ်တန်ဖွံ့ဖြိုးလာတဲ့အခါမှာနှိုင်းရှင်ပြီးတော့မှယုံ난တဘာဝကိုတိလိုက်တဲ့အတွက်ကြောင့်သူ့ကိုအနုမာနဝိပဿနာဉာဏ်လို့ခေါ်ပါတယ်။ဥမာအဖြစ်ထင်ရှားအောင်ပြရမယ်ဆိုလို့ရှိရင်တော့ဒီအနုမာနဝိပဿနာဉာဏ်ရဲ့သဘောကိုကျမ်းဂန်များမှာဥပမာဖြင့်ပြထားပါတယ်။ဥမာကဘယ်လိုလဲဆိုတော့မိမိလက်ထက်မှာရှိတဲ့နှင်းစီပန်းဟာမွေးကြိုင်တဲ့အနံ့ရှိတယ်လို့သိရင်အပြင်မှာရှိတဲ့နှင်းစီပန်းဟာလည်းပဲမွေးကြိုင်တဲ့အနံ့ရှိတာပဲလို့မိမိလက်ထက်မှာရှိတဲ့နှင်းစီပန်းနီးတူဆင်ကျင်ပြီးတော့မှသိတဲ့သဘောမျိုးကိုတဲ့အနုမာနဉာဏ်လို့ခေါ်ပါတယ်ဒီလိုပါပဲမသိရသေးတဲ့ယုံဉာဏ်တွေရဲ့သဘောကိုတည်ပြီးသားယုံဉာဏ်သဘာဝတွေနဲ့နှိုင်းရှင်ပြီးတော့သိတဲ့သဘောကိုအနုမာနဝိပဿနာဉာဏ်လို့ခေါ်ပါတယ်ယခုနေ့စဉ်မိုးလျမိုးချုပ်ဝိပဿနာတရားများကိုပွားများအထုတ်နေတဲ့ယောဂီတို့ရဲ့တန်တန်မှာပစ္စကဝိပဿနာဉာဏ်ဖြစ်ပုံကိုစပြီးတော့မှပြောပြပါမယ်ယောဂီများဟာမူလကမ္မဋ္ဌာန်းခေါ်တဲ့ဖောင်းမှုပိန်မှုကိုစပြီးရှုမှတ်ရပါတယ်ဖောင်းမှုရဲ့အစအဆုံးတိုင်အောင်စိတ်ကလေးနဲ့ရှုမှတ်နေရတယ်ဖောင်းမှုပေါ်လာတဲ့အခါမှာလဲပိန်မှုပေါ်လာတဲ့အခါမှာလဲအစမှအဆုံးတိုင်အောင်စိတ်ကလေးကိုစူးစူးဆိုက်ဆိုက်ကပ်ပြီးတော့မှရှုမှတ်နေရတယ်အဲဒီလိုဖောင်းပိန်ရဲ့အစအဆုံးကိုရှုမှတ်နေတဲ့အခါမှာဖောင်းပိန်ရဲ့သဘောတရားတွေဟာပြောင်းလဲပြီးတော့မှလာပါတယ်ဘလို့လဲလို့ဆိုတော့ဖောင်းတဲ့သဘောတရားဟာတခါတခါမှာရှိရှိဖောင်းလာတယ်တခါတခါမှာတူတူဖောင်းလာတယ်ဖောင်းတဲ့သဘောတရားဟာတခါတခါမှာတူတူပိန်သွားတယ်ပိန်တဲ့သဘောတရားဟာတခါတခါမှာတူတူပိန်သွားတယ်တခါတခါမှာရှိရှိပိန်သွားတယ်တခါတလေမှာတေးသေးလေးဖြစ်သွားတယ်တခါတလေမှာကြီးဖြစ်သွားတယ်ဖောင်းတဲ့ပိန်တဲ့သဘောဟာတခါတလေမှာတိမ်တိမ်မွေ့မွေ့လေးဖြစ်သွားတယ်နူးနူးညံ့ညံ့လေးဖြစ်သွားတယ်တခါတလေမှာမာကြောတဲ့သဘောတရားလေးတွေဖြစ်သွားတယ်အဲ့ဒီလိုစသည်ဖြင့်ပြောင်းလဲတဲ့သဘောတရားတွေကိုတဲ့ယောဂီဟာတဖြည်းဖြည်းနဲ့တည်တည်ပြီးတော့မှလာပါတယ်အဲ့ဒီလိုဖောင်းပိန်ရဲ့သဘောတရားတွေပြောင်းလဲလာတာကိုတိတိပြီးတော့မှမိမိရဲ့ဉာဏ်မှာဖောင်းရဲ့ဖောင်းမှုရဲ့သဘောပိန်မှုရဲ့သဘောတရားတွေဟာပြောင်းလဲပြည့်စည်နေတဲ့သဘောကိုအမှန်တိုင်းသိလာဟာပစ္စကဝိပဿနာဉာဏ်ဖြစ်နေတာပါပဲ။ဒါကြောင့်မလို့ရှုမှတ်တဲ့နေရာမှာမူလကမ္မဋ္ဌာန်းခေါ်တဲ့ဖောင်းမှုပိန်မှုအာယုံပေါ်မှာမိမိရဲ့စိတ်ကိုစူးစိုက်ကပ်ပြီးတော့မှအပူတပြင်းတတိဝိရိယဆွမ်းအားနဲ့ရှုမှတ်ဖို့လိုပါတယ်အဲ့လိုရှုမှတ်လို့ရှိရင်အခုဒီပစ္စကဝိပဿနာဉာဏ်ဖောင်းမှုပိန်မှုရဲ့သဘောတရားအမှန်ကိုသိတဲ့ဝိပဿနာဉာဏ်ဖြစ်ပါတယ်။ဒါဈဉ္ဉာန်လျှောက်တဲ့ခါမှာလဲဒီတိုင်းပဲ။မိမိကမူလအယုံဖြစ်တဲ့မိမိရဲ့ခြေထောက်မှာစိတ်ကိုကတ်ထားပြီးတော့မှဘယ်လန်းနေညာလန်းနေကြွတယ်ချရယ်လန်းနေစသဖြင့်ဖောင်းမှုပိန်မှုကိုမှတ်တဲ့နည်းတူပဲရှုမှတ်နေတယ်လို့ရှိရင်တဲ့ရှုမှတ်နေလို့ရှိရင်မ မိမိရဲ့ခြေထောက်ရဲ့လှုပ်ရှားတဲ့ပုံသဏ္ဍာန်ကြွားတဲ့သဘောတရားတွေလှမ်းတဲ့သဘောတရားတွေခြားတဲ့သဘောတရားတွေအဲ့ဒါတွေဟာထင်ထင်ရှားရှားမိမိရဲ့စိတ်မှာရှိမှနေတဲ့စိတ်နဲ့ရှိမှတဲ့အာယုံကကပ်ပြီးတော့မှထင်ထင်ရှားရှားသိလာလိမ့်မယ်။ဖောင်းတဲ့ခြေထောက်ရဲ့ကြွားတဲ့သဘောတွေလှမ်းတဲ့သဘောတွေမှတ်နေလိုက်တာနဲ့အဲ့ဒီချိန်တိုင်းတစ်ပြိုင်တည်းမှာပဲတောင်းတဲ့သဘောတွေတင်းတဲ့သဘောတွေဖောက်ပြန်ပြောင်းလဲတဲ့သဘောတရားတွေဟာတည်တည်ချာချာသိလာတယ်တဲ့အဲ့လိုတည်တည်ချာချာမြင်လာလို့ရှိရင်အဲ့ဒါဟာမိရဲ့တန်တန်မှာစဉ္ညာလျှောက်ရင်းနဲ့ပစ္စကဝိပဿနာဉာဏ်တွေဖြစ်နေပြီတဲ့အဲ့လိုမသိသေးဘူးဆိုရင်တော့မိမိမှာပစ္စကဝိပဿနာဉာဏ်မဖြစ်သေးဘူးလို့ဒီလိုယောဂီကသဘောကျရမယ်။ကောင်းပြီအခုအရှင်ဘုရားရှင်းပြလို့ယောဂီရဲ့တဏ္ဍာမှာကိုယ်တွေ့ပစ္စကဝိပဿနာဉာဏ်ဖြစ်ပုံကိုတပည့်တော်တို့နားလည်ပါပြီ။ဒါပေမဲ့အဲ့ဒီပစ္စကဝိပဿနာဉာဏ်ဖြစ်အောင်ဘယ်လိုတရားတွေလိုလဲဆိုတော့တရား၃မျိုးမိမိတို့ရဲ့တဏ္ဍာမှာအစဉ်အမြဲရှိဖို့လိုပါတယ်။ဒီပစ္စကဝိပဿနာဉာဏ်ဖြစ်ရန်နံပါတ်၁ဖောင်းမှုပိန်မှုလို့ခေါ်တဲ့အာယုံပါဠိလိုတော့အာရမဏလို့ခေါ်ပါတယ်။နံပါတ်1အဲ့ဒီအာယုံပေါ်မှာရှုမှတ်နေတဲ့စိတ်ကလေးနံပါတ်3ဥပနိဗ္ဗန္ဒနာနိမိတ်လို့ဆိုတဲ့တရား3မျိုးယောဂီရဲ့တဏ္ဍာမှာရှိဖို့လိုပါတယ်အဲ့ဒီ3မျိုးရှိပြီဆိုရင်မိမိရဲ့တဏ္ဍာမှာပစ္စကဝိပဿနာဉာဏ်ဖြစ်ဖို့မခဲရင်တော့ပါဘူးအဲ့တော့ဖောင်းမှုပိန်မှုဆိုတဲ့အာယုံတော့မိမိတို့သိပြီအဲ့ပေါ်မှာလိုက်ရှိမှနေတဲ့စိတ်ကိုလည်းမိမိတို့သိပြီ။ဒါမြင်ဥပနိဗ္ဗာန်နာနမိတ်ဆိုတာဘာလဲလို့သိဖို့လိုတယ်။အဲမိမိတို့အခုခုနကပြောခဲ့တဲ့ဖောင်းပင်ရဲ့အာယုံကိုခုနကရှင်းပြခဲ့တဲ့အတိုင်းပေါ့လေ။သေသေးချာချာရှိမှနေတဲ့အခါမှာမိမိတို့ရဲ့စိတ်ဟာအပြင်ဘက်ကိုမကြာမကြာထွက်ထွက်သွားတတ်တယ်။လိုက်ပြီးတော့မှဖောင်းတဲ့သဘောတွေပိန်တဲ့သဘောတွေလိုက်မှတ်နေပြီမဲ့လို့တခါတကြာခဏခဏပဲအပြင်ပြက်ကိုထွက်ထွက်သွားတယ်အဲစိတ်ကလေးရှိတယ်။အဲ့ဒီအခါမှာဖောင်းမှုပိန်မှုရဲ့သဘောတရားတွေဟာမိမိတို့ရဲ့ဉာဏ်ထဲမှာပြင်းပြင်းပြင်းပြင်းမရှိတော့ဘူး။စိတ်ကဟိုထွက်သွားလိုက်ဒီထွက်သွားလိုက်ဟိုစဉ်းစားလိုက်ဒီစဉ်းစားလိုက်စိတ်တွေဟာမတည်ငြိမ်ပဲနဲ့အပြင်ကိုပဲထွက်နေတတ်တယ်အဲဒီအပြင်ထွက်လာတဲ့စိတ်ကလေးကိုဖောင်းမှုပင်မှုလို့ခေါ်တဲ့မူလအာယုံပေါ်မှာတည်မြဲအောင်ထိမ့်ချုပ်တဲ့တရားကိုဥပနိဗ္ဗာန်နာနမိတ်လို့ခေါ်တာပါပဲအဲဒီဥပနိဗ္ဗာန်နာနမိတ်ဆိုတာဟာတခြားမဟုတ်ပါဘူးယောဂီတို့အမြဲရှုမှတ်ပြီးတော့မှပေါ်လာတဲ့အာယုံမှာတတိနဲ့ကပ်ပြီးတော့မှရှုမှတ်နေတဲ့တတိတရားပါပဲ။ဒါတတိတရားကိုပဲဒီနေရာမှာဥပနိဗ္ဗာန်နာနိမိတ်လို့ခေါ်ပါတယ်။အဲ့တော့မူလကမ္မထာအာယုံပေါ်မှာရှုမှတ်နေတဲ့စိတ်ကလေးကိုအပြင်မထွက်သွားအောင်ဖွဲ့နှောင်ထားတတ်လို့တနည်းအားဖြင့်ထိမ့်ချုပ်ထားတတ်လို့တဲ့တတိကိုပဲဥပနိဗ္ဗာန်နာနိမိတ်လို့ခေါ်တာပါတဲ့။အဲ့လိုထိမ့်ချုပ်တတ်တဲ့တတိဆွမ်းအားမိမိရဲ့တဏ္ဍာမှာကောင်းရင်ကောင်းတလို့ရှုမှတ်တဲ့စိတ်ဟာတည်ငြိမ်လာတယ်ပေါ်လာတဲ့အာယုံမှာထက်ခနဲ့ထက်ခနဲ့တစ်ချက်မှတစ်ချက်ဖောင်းတဲ့သဘောတွေပင်တဲ့သဘောကိုတိတိဝါပြီးတော့မှတည်ငြိမ်လာလို့ရှိရင်ရင့်ကျက်လာလို့ရှိရင်ဖောင်းမှုပင်မှုစတဲ့အာယုံတွေကိုထင်ထင်ရှားရှားတဲတဲကွဲကွဲသိလာတော့တာပါပဲအဲ့လိုသိလာတဲ့ဖောင်းမှုပင်မှုရဲ့သဘောတရားတွေဟာပစ္စကဝိပဿနာဉာဏ်ရဲ့သဘောတရားတွေပါပဲတဲ့ဒါကြောင့်မလို့ဝိပဿနာတရားအထုတ်နေတဲ့ယောဂီရဲ့တဏ္ဍာမှာနံပါတ်1အာယုံလို့ခေါ်တဲ့ဖောင်းမှုပိန်မှုနံပါတ်2ရှုမှတ်တဲ့စိတ်နံပါတ်3စိတ်ကိုထိန်းချုပ်တတ်တဲ့တတိဆိုတဲ့ဒီတရား3ပါးရှိဖို့လိုပါတယ်အဲ့ဒီဒီတရား3ပါးမိလို့ရဲ့တဏ္ဍာမှာခိုင်မြဲလာပြီးဖွံ့ဖြိုးလာပြီးထွားကျိုင်းလာပြီးဆိုရင်တဲ့ယုံ nant တရားသဘောတရားတွေကိုသိတဲ့ပစ္စကဝိပဿနာဉာဏ်ဟာမိမိတို့ရဲ့နေ့စဉ်နေ့စဉ်စဉ္ညာလျှောက်တဲ့နေရာမှာပဲဖြစ်ဖြစ်ထိုင်မှတ်တဲ့နေရာမှာပဲဖြစ်ဖြစ်မှတ်ချက်တိုင်းမှတ်ချက်တိုင်းမှာစင်ကဲဝိပဿနာဉာဏ်ကြီးဖြစ်ပေါ်လာလိမ့်မယ်တဲ့เนาะဒါကြောင့်မလို့မိမိတို့တန်တာမှာ အခုပြောခဲ့တဲ့တရား၃ပါးအမြဲမပြကိန်းအောင်ဖို့မိမိတို့ကိုယ်တိုင်ကြိုးစားကြရမယ်တဲ့နော်ဒီပိဿကဝိပဿနာဉာဏ်ဖြစ်ပုံကိုလည်းပဲကျန်ကံများမှာလွှတ်ဥပမာပေးပြီးတော့မှထင်ရှားအောင်ပြထားတာကိုလည်းပဲယောဂီများသိဖို့လိုပါတယ်ဘယ်လိုပြထားလဲဆိုတော့ညီညွတ်နေတဲ့မြေပြင်မှာတစ်တုံးတစ်တုံးရှိတယ်အဲ့ဒီတစ်တုံးကိုယောက်ျားတစ်ယောက်ကလွှတ်နဲ့ဖြတ်တယ်အဲ့ဒီလွှတ်ဖြတ်နေတဲ့ယောက်ျားရဲ့အဓိကအတိလိုတဲ့အချက်ကတစ်သားကိုလွှတ်နဲ့ပုတ်တိုင်နေတဲ့အချက်ဟာအဓိကဖြစ်ပါတယ်တစ်တုံးကြီးတစ်ဝက်ပြတ်သွားပြီသုံးပုံလို့ချင်းသုံးပုံတစ်ပုံပြတ်သွားပြီနောက်တစ်ခါတတုံးပြတ်သွားပြီစသည်ဖြင့်သူတိနေဖို့ဟာလွှတ်သမားရဲ့အဓိကတောင်းဖြစ်တယ်ဒါပေမဲ့အဲ့ဒီလွှတ်ဖြတ်နေတဲ့ယောက်ျားဟာလွှတ်ဖြတ်နေတဲ့အခါမှာဒီလွှတ်ဟာဟိုဘက်ကိုသွားလိုက်ဒီဘက်ကိုသွားလိုက်နဲ့ရွေ့ရှားနေတဲ့ပုံများကိုလည်းပဲသူကအပူဖြစ်တိနေတတ်တယ်နောက်တစ်ခါလွှတ်ကိုကန်ပြီးတော့မှတွန်းဆွဲနေတဲ့ဝိရိယသဘောတရားကိုလည်းပဲသူသိတည်သွားတယ်ဒီတော့သူကအဓိကလွှတ်ပြတ်တဲ့ပုဂ္ဂိုလ်သိကျင်တာကလွှတ်နဲ့တစ်သားပုတ်တိုင်နေတဲ့အချက်ဟာအဓိကဖြစ်တယ်အဲ့ဒီလွှတ်နဲ့တစ်သားပုတ်တိုင်နေတဲ့အချက်အပြင်မှာအပူအနေအားဖြင့်လွှတ်ကိုကန်ဆွဲပြီးတော့မှဟိုဘက်ကိုတွန်းလိုက်ဒီဘက်ကိုတွန်းလိုက်လုံနေတဲ့ဝိရိယရဲ့သဘောကိုလည်းပဲအပူသိသွားတယ်အဲ့လိုအဘိုတိသွားတာဟာအဲ့လွှတ်ပြနေတဲ့ပုဂ္ဂိုလ်မှာပစ္စကဝိပဿနာဉာဏ်လို့ခေါ်ပါတယ်အဲ့တော့ဒီတိုင်းဒီဥပမာအတိုင်းပါပဲတဲ့အခုဝိပဿနာတရားများကိုရှုမှတ်ပွားများနေတဲ့ယောဂီများဟာလည်းပဲမိမိတို့ရဲ့မူလကံပဏ္ဍဖြစ်တဲ့ဖောက်ဖို့ပင်မှုရဲ့အစမှအဆုံးတိုင်အောင်စိတ်ကိုတတိနဲ့ထိန်းချုပ်ပြီးတော့မှအမျက်မပြတ်ရှုမှတ်နေရတဲ့အခါမှာအဲ့ဒီဖောင်းမှုရဲ့အစပင်မှုရဲ့အစအဲ့ဒီဖောင်းမှုရဲ့အဆုံးပင်မှုရဲ့အဆုံးအပြင်ဖောင်းတာလေးဟာတစ်ချက်ဖောင်းသွားပြီနှစ်ချက်ဖောင်းသွားပြီသုံးချက်ဖောင်းသွားပြီဖောင်းပင်ရဲ့သဘောဟာအကျဉ်ပေါင်းများစွာဖောင်းသွားပြီစသည်ဖြင့်အကျဉ်ချင်းဖောင်းနေတဲ့သဘောတရားများကိုအပိုအများအပိုအနေအားဖြင့်အဲ့ဒီဖောင်းတဲ့ပိန်တဲ့သဘောတရားအစအဆုံးနေမကပဲနဲ့တစ်ချက်နှစ်ချက်သုံးချက်အချင်းချင်းဖြစ်ပြက်နေတာဖြစ်ပြက်နေတဲ့သဘောတရားများကိုလည်းပဲတဲ့အပိုတိလာပါလေအဲ့ဒီဖောင်းပိန်ရဲ့သဘောတရားတွေဟာပေါ်လာတဲ့နေရာမှာပင်ပျောက်သွားတဲ့သဘောပျောက်သွားတဲ့သဘောတရားတွေဟာပေါ်လာလိုက်ပျောက်သွားလိုက်နဲ့ဖြစ်လိုက်ပြက်လိုက်နဲ့ပျက်စီးပျောက်ကွယ်သွားတာကိုလည်းပဲရှုမှတ်နေတဲ့ယောဂီဟာပစ္စကဝိပဿနာဉာဏ်မိမိတဏ္ဍာမှာဖြစ်လာတဲ့အခါမှာပိုင်ပိုင်ချာချာသိနေတတ်ပါလေ။အဲဒီလိုပြက်ပြက်သားသားသိလာတဲ့သဘောတရားဟာခေါင်းကတစ်တုံးကိုဖြတ်နေတဲ့လွှတ်ဖြတ်တဲ့ယောက်ျားရဲ့တစ်တုံးကြီးဟာတစ်ချက်တစ်တုံးပြတ်သွားပြီ၊နှစ်တုံးပြတ်သွားပြီ။စသည်ဖြင့်ဒီလွှတ်နဲ့တစ်တာပုတ်တိုင်နေတဲ့အဓိကအချက်အပြင်အပူတိရသလိုပဲတဲ့ယောဂီတွေကလည်းပဲရှုမှတ်နေတဲ့ဖောင်းမှုပိန်မှုအစအဆုံးအပြင်တစ်ဖောင်းနှစ်ဖောင်းသုံးဖောင်းဖောင်းပုံဖောင်းဒီအမျိုးမျိုးပြောင်းလဲပြီးတော့မှယုံဏ်တို့ရဲ့ပျက်စီးပြိုကွဲနေတဲ့ဘုံကိုပျက်စီးပြိုကွဲနေတဲ့ဘုံကိုတိတဲ့ဉာဏ်ဟာတဲ့အဲ့ဒါပစ္စကဝိပဿနာဖြစ်ပါတယ်တဲ့အဲ့ဒါပစ္စကဝိပဿနာဉာဏ်လို့ခေါ်ပါတယ်အဲ့တော့မိမိတို့အဓိကအလုပ်ကဖောင်းမှုရဲ့အစရဲ့အဆုံးပေးမှုရဲ့အစရဲ့အဆုံးကိုသိမှတ်ဖို့ပဲသို့တော်လည်းသိဖတ်ဖတ်များလို့မိမိတို့တန်တန်မှာတတိဝိရိယတွေကောင်းလာတဲ့အခါမှာဖောင်းမှုရဲ့အစအဆုံးတွေမကဘူးဖောင်းတဲ့အွားတဲ့အခါမှာဖောင်းတာလေးကအစင်းစင်ပြောင်းလဲသွားပုံပိန်တာလေးကအစင်းစင်ပြောင်းလဲသွားပုံတွေကိုသိလာတာပဲတဲ့အဲ့ဒီသဘောတရားတွေဟာခဏဖြစ်လာလိုက်တည်နေလိုက်ပြက်သွားလိုက်ဟောင်းပြက်တစ်ဆက်ပြီးတော့မှအမြဲတမ်းတည်နေရဆိုတာမရှိဘဲနဲ့ပျက်စီးနေတဲ့သဘောပြိုကွဲနေတဲ့သဘောကိုသိတာဟာပိဿကဝိပဿနာဉာဏ်လို့ခေါ်ပါတယ်ဆိုတာကိုယောဂီတို့သိဖို့လိုပါတယ် အဲ့ဒီတည်တုံဖြတ်တဲ့ဥပမာကိုတဲ့နှိုင်းရှင်ပြီးတော့မှကြောပြရမယ်ဆိုလို့ရှိရင်ဖောင်းမှုပေမှုအာယုံဟာတစ်သားတုံးနဲ့တူတယ်ရှုမှတ်နေတဲ့စိတ်ဟာရှုမှတ်နေတဲ့ယောဂီရဲ့စိတ်ဟာလွှတ်သွားနေတူတယ်အဲ့ဒီလွှတ်သားဟာတစ်သားတုံးနဲ့မှာဟိုဘက်ဒီဘက်မျှတစွာနဲ့ရွေ့လျားနေပုံဟာလားစိတ်ကိုထိန်းချုပ်နေတဲ့စိတ်ကိုမူလအာယုံဖြစ်တဲ့ဖောင်းမှုပိမှုအာယုံကနေပြီးတော့တခြားကိုမလွင့်ပါအောင်ထိန်းချုပ်နေတဲ့သတိနဲ့တူတယ်လွှတ်ပြနေတဲ့ယောက်ျားဟာယခုဝိပဿနာတရားများကိုစူးစမ်းပွားများအထုတ်နေတဲ့ယောဂီတွေနဲ့တူပါတယ်တဲ့ဒါကြောင့်လွှတ်ပြနေတဲ့ယောက်ျားဟာမိမိဖြတ်နေတဲ့တစ်တုံးကြီးကိုဘယ်လောက်ပြတ်သွားပြီတစ်ပိုင်းပြတ်သွားပြီနှစ်ပိုင်းပြတ်သွားပြီဆိုတာကိုယ်တိုင်သိဖို့လိုတယ်လို့တဲ့ဝိပဿနာတရားများကိုရှုမှတ်ပွားများအထုတ်နေတဲ့ယောဂီများဟာလည်းပဲမိမိတို့ရဲ့မူလကမ္မဋ္ဌာန်းဖြစ်တဲ့ဖောင်းမှုပိမှုကိုအစပြုပြီးတော့မှရှုမှတ်နေတဲ့အာယုန်တွေပေါ်မှာရှုမှတ်နေတဲ့အာယုန်တွေပေါ်မှာမိမိအထုတ်နေတဲ့ရှုမှတ်နေတဲ့တရားသဘောတွေအပေါ်မှာကိုယ်ပိုင်ဉာဏ်ဖြင့်အမှန်တိုင်းသိဖို့လိုပါတယ်။ဖောင်းတဲ့သဘောကဘာဖြစ်သွားလဲ၊ပိတ်တဲ့သဘောကဘာဖြစ်သွားလဲ၊ကြွတဲ့သဘောကဘာဖြစ်သွားလဲ၊ချတဲ့သဘောကဘာဖြစ်သွားလဲ။ဖောင်းတာဟာဖောင်းတဲ့နေရာမှာပဲဖောက်ပြန်ပြောင်းလဲသွားတာလား။ချတဲ့သဘော၊လွှမ်းတဲ့သဘော၊ကြွတဲ့သဘောတွေဟာကြွလိုက်တဲ့အခိုက်၊လွှမ်းလိုက်တဲ့အခိုက်တွေမှာပဲပြည့်စည်သွားတာလား၊တမို့ရင်တမျိုးတစ်ဖြစ်တမြီပြောင်းလဲသွားတာလားဆိုတာကိုတဲ့သိဖို့လိုပါတယ်။အဲ့လိုမိမိရှုမှတ်နေတဲ့အာယုံပေါ်မှာအမှန်တိုင်းသိပြီဆိုလို့ရှိရင်တဲ့မိမိရဲ့တန်တာမှာပိဿကဝိပဿနာဉာဏ်နေဖြစ်ပါပြီအဲ့လိုအမှန်တိုင်းမသိသေးဘူးဆိုရင်တော့မိမိရဲ့တန်တာမှာပိဿကဝိပဿနာဉာဏ်မဖြစ်သေးဘူးဆိုတာကိုမိမိတို့သိရမယ်ဒါကြောင့်မလို့ပိဿကဝိပဿနာဉာဏ်ဖြစ်အောင်အဘူတပြင်းစူးစမ်းပြီးတော့မှရိုသေသေနဲ့ပိဿုပံတက်တက်မှပေါ်လာတဲ့အာယုံကိုလက်ရှိမှတ်ရမယ်ရှုမှတ်တဲ့စိတ်ကိုလည်းပဲပြတ်တော့ပြတ်တော့မဖြစ်ပဲနဲ့တခါတည်းပဲအစ်စ်မပြတ်ရှုမှတ်ပေးနေရမယ်ဂျာမားလက်တာဟာတာချားတာမရှိအောင်မှတ်ပေးရမယ်အဲ့လိုဂျာမားလက်ဟာနေတာမရှိအောင်ဆိုလို့ရှိရင်တော့မိမိတို့ရဲ့နေ့စဉ်ပြုလုပ်နေတဲ့ကြွားမှုလမ်းမှုထိုင်းမှုစားမှုတာမှုစတဲ့ဒီအာယုံတွေကိုပြုလုပ်တဲ့အခါမှာဖြည်းဖြည်းနဲ့တတိဝိရိယတွေထားပြီးတော့မှအမှတ်နဲ့ကတ်ပြီးတော့မှရှုမှတ်ပေးနေရမယ်အဲ့လိုရှုမှတ်လို့ရှိလို့ရှိရင်မိမိတို့ရှုမှတ်နေတဲ့ကမ္မထံအာယုန်ရဲ့သဘောတရားကိုအမှန်တိုင်းသိပြီးတော့မှမိမိတို့ရဲ့တဏ္ဍာမှာပစ္စကဝိပဿနာဉာဏ်နေဖြစ်ပြီလို့ဒီလိုယုံကြည်ပြီးတော့မှစူးစမ်းအထောက်ကြရမယ်ဒီနေရာမှာပစ္စကဝိပဿနာဉာဏ်ဖြစ်ဖို့ခုနကအကြောင်းသုံးပါလိုအပ်ပြီးလိုအပ်တယ်လို့ပဲတဲ့တမာတိမရှိဘဲနဲ့ဝိပဿနာတရားပွားများအထုတဲ့ပုဂ္ဂိုလ်မှာဘယ်လိုဉာဏ်မျိုးမှမဖြစ်နိုင်ပါဘူးဒါကြောင့်မလို့တမာတိရဲ့အနည်းဆုံးအန္တရနှစ်ပါးကိုလည်းပဲသိဖို့လိုပါတယ်အဲ့နံပါတ်1အန္တရကဘာလဲဆိုလို့ရှိရင်အတိတ်အာယုန်တွေပေါ်မှာအင်းတော့ဖြစ်ခဲ့တဲ့ပြောခဲ့တဲ့စားခဲ့တဲ့တောက်ခဲ့တဲ့အတိတ်အာယုန်တွေပေါ်မှာလိုက်ပြီးတော့မှစဉ်းစားနေလည်းရင်လည်းပဲတဲ့တမာတိမဖြစ်ပါဘူးတမာတိပျက်စီးတတ်ပါတယ်တော့အရင်တော့ပြီးခဲ့တဲ့အာယုံတွေမှာလိုက်ပြီးတော့မှရှုလိုက်ပြီးတော့မှစဉ်းစားနေမယ်လိုက်ပြီးတော့မှတွေးနေမယ်လိုက်ပြီးတော့မှကြံနေမယ်အဲ့ဒါတွေပေါ်လာရင်လည်းအပေါ်မှာလိုက်ပြီးတော့မှစမြုပ်ပြန်တဲ့သဘောနဲ့လိုက်ပြီးတော့မှစဉ်းစားနေမယ်ဆိုရင်တဲ့မိမိရဲ့စိတ်ကိုပိစောပမာထားပြီးပေါ်ရအာယုံမှာလိုက်ပြီးရှုမှတ်နေရမယ်အစားအဲ့ဒီကိုလိုက်စဉ်းစားနေတာဟာတမာတိပျက်စီးချောင်းဖြစ်ပါလေဒါကြောင့်မလို့မိမိရဲ့မိမိရဲ့အတိတ်ကဖြစ်ခဲ့တဲ့အာယုံတွေပေါ်မှာလိုက်ပြီးတော့မှမစဉ်းစားရပါဘူးအဲ့လိုစဉ်းစားခြင်းဟာလက်သမားတိပြတ်ပါတယ်အဲ့ဒါကိုလည်းပဲယောဂီတိထားဖို့လိုပါတယ်နောက်ဒုတိယအနေအားဖြင့်အနာဂတ်အာယုံတွေလို့ခေါ်တဲ့မဖြစ်သေးတဲ့အာယုံတွေပေါ်မှာဖြစ်ချင်တာတွေကိုကဘယ်လိုဖြစ်ချင်တာဘယ်လိုသွားချင်တာဘယ်လိုတရားထုတွေရချင်တာတရားထိုင်တဲ့အခါမှာအေးချမ်းချမ်းဖြစ်ချင်တာအဲ့လိုမဖြစ်သေးတဲ့အနာဂတ်အာယုံတွေမှာလိုက်ပြီးတော့မှစေကူနေမယ်တွေးခေါ်နေမယ်စဉ်းစားနေမယ်ဆိုရင်လည်းပဲတမာတိပြတ်တာပါတယ်တဲ့ဒါကြောင့်မလို့ပ ပစ္စုပန်အာယုံမှာပဲမိမိတို့ရဲ့စိတ်ကိုကတ်ထားပြီးတော့မှအပူရပြင်းတတိဝိရိယနဲ့ဆုဆိုင်ကတ်မှတ်ဖို့လိုပါတယ်။အဲ့လိုမှမဟုတ်ဘဲနဲ့အတိတ်အာယုံပေါ်မှာလိုက်ပြီးစဉ်းစားနေမယ်။အနာဂတ်အာယုံတွေမှာလိုက်ပြီးတော့မှစိတ်ကူးနေမယ်၊တွေးခေါ်နေမယ်၊ကြံစည်နေမယ်ဆိုရင်တော့မိမိဟာတမာတိပျက်စီးရပျက်စီးကြောင်းကိုဖိတ်ခေါ်နေတာလည်းအတူတူပါပဲတဲ့။ဒါကြောင့်မလို့ယောဂီဟာမိမိရဲ့မူလကမ္မထအာယုံပေါ်မှာစိတ်ကိုတတိဝိရိယအစွမ်းတရားအစွမ်းတတိဝိရိယတရားနှစ်ပါးအစွမ်းဖြင့်တဲ့စူးစူးဆိုက်ဆိုက်ရှုမှတ်နေလို့လိုပါတယ်။အဲ့လိုရှုမှတ်လို့ရှိလို့ရှိရင်ပစ္စကဝိပဿနာဉာဏ်ဖြစ်ပါပြီတဲ့เนาะအဲ့လိုပစ္စကဝိပဿနာဉာဏ်ဖြစ်အောင်တမာတိဖြစ်အောင်ကြိုးစားဖို့လိုတယ်ဆိုတာကိုသိပြီးတော့မှကြိုးစားရမယ်တဲ့အဲ့တော့ချုပ်ပြီးပြောရမယ်ဆိုလို့ရှိရင်တော့ဒီနေ့ပစ္စကဝိပဿနာဉာဏ်ဆိုတာဟာမိမိရဲ့ကိုယ်တိုင်အားထုတ်လို့တွေ့သိတဲ့အသိဉာဏ်နေပြီးတော့မှကျင့်ရနေဖြစ်ပေါ်လာတဲ့အသိဉာဏ်ဖြစ်ပါတယ်ကိုယ်တွေ့အသိဉာဏ်လို့ခေါ်လို့ရပါတယ်ပစ္စကခါဆိုတာမျက်မှောက်သိရတဲ့ဉာဏ်ပါပဲဆောင်စရာမလို့နှစ်ပြန်ကြမှာတစ်ဘက်ကကြမှာလို့ဆောင်စရာမလို့ပဲနဲ့အားထုတ်ရင်အားထုတ်တဲ့အချိန်လေးမှာသိရတဲ့ဉာဏ်ဟာပစ္စကဝိပဿနာဉာဏ်ပဲအဲ့ဒီပစ္စကဝိပဿနာဉာဏ်နဲ့သိရလို့ယုံနာတဘာဝတွေရဲ့သဘောတရားတွေကိုထင်ရှားသိရလို့ရှိရင်တဲ့အဲ့ဉာဏ်ညင့်တန်လို့ရှိရင်ဖြစ်ပေါ်လာတဲ့အနုမာနနှိုင်းရှင်ပြီးတော့မှသိရတဲ့ဉာဏ်ဟာအနုမာနဉာဏ်ဖြစ်ပါတယ်ဆိုတာမိမိတို့သိသွားပြီအဲ့တော့လို့ရင်းပြောမယ်ဆိုလို့ရှိရင်မိမိတို့ရဲ့မူလကမ္မထအာယံပေါ်မှာရှုမှတ်တဲ့စိတ်ကိုစူးစက်စက်ကလေးကတ်ထားနိုင်အောင်စိတ်ကိုထင်းချုပ်တဲ့တတိယဝိရိယတရားတွေကိုအမြဲဖြစ်ပေါ်အောင်ကြိုးစားဖို့လိုပါတယ်เนาะခုနကပြောခဲ့တဲ့နံပါတ်1ဖောင်းမှုဆိုတဲ့အာယုံရှုမှတ်နေတဲ့စိတ်ဥပနိဗ္ဗာန်နိမိတ်လို့ခေါ်တဲ့တတိတရားတွေဖြစ်အောင်ကြိုးစားဖို့လိုပါတယ်အဲ့ဒီအာယုံရှုမှတ်တဲ့စိတ်စိတ်ကိုထိမ့်ပေးတတ်တဲ့တတိတရားတွေမိမိတဏ္ဍာမှာခိုင်မြဲထက်သန်လာရင်တစ်ဖြည်းတစ်ဖြည်းနဲ့အမာရိတရားတွေတနေ့တဲ့တနေ့ညင့်တန်ပြီးတော့မှပစ္စကဝိပဿနာဉာဏ်ဤဖြစ်လာမှာပါပဲတဲ့ပစ္စကဝိပဿနာဉာဏ်ဤတိုးပါပါလိမ့်မယ်အဲ့ဒီကအဆပြီးတော့မှတဆင့်တခါဆက်လက်ပြီးရှုမှတ်ပွားများမယ်ဆိုလို့ရှိရင်မညာဖူညာတို့အမြန်ဆုံးရောက်ကြပါလိမ့်မယ်တဲ့ဒါကြောင့်ဝိပဿနာတရားများကိုပွားများအထုတ်နေတဲ့ယောဂီများဟာတမာရီရဲ့ဘေးရန်အန္တရာယ်များကိုလည်းသိပြီးတော့မှပစ္စုပန်မှာမိမိရဲ့စိတ်ကိုရှုမှတ်နိုင်အောင်ကြိုးစားဖို့လိုလိုပစ္စကဝိပဿနာဉာဏ်လေးမှတ်ချက်တိုင်းမှတ်ချက်တိုင်းမှာဖြစ်အောင်အထူးကြိုးစားဖို့လိုပါတယ်လို့တိုက်တွန်းရင်းနဲ့ဒီနေ့ဦးဇင်ခေါ်ကြရတဲ့ယောဂီများအတွက်အထောက်အကူပြုတရားကိုဒီမှာပဲနှိကုံးချုပ်ပါတယ်အားလုံးလည်းဒီတရားကိုနာကြားပြီးတော့မှမိမိတို့ရဲ့ကိုယ်တိုင်ကျင့်ကြံပွားများအားထုတ်လို့မညာဖုန်ညာနိဗ္ဗာန်တရားကိုရောက်ကြပါစေလို့တိုက်တွန်းရင်းဦးဇင်ရဲ့တရားကိုဒီမှာပဲနှိကုံးချုပ်ပါတယ
် So the yogis have now clearly understood the three factors needed to have pisaka vipassana ñanaThere must be a primary object or āramaṇa. There must be a noting mind, citta. And there must be awareness and make sure that there is sati to have abounded. Sayadaw also wants the yogi to understand that it is equally important to have samādhi concentration because without concentration, it is not easy to progress on the path of getting inside knowledge. So there are two dangers to samadhi concentration. The first one is that a lot of people tend to think about the past and they try to rely on the past in their mind and sometimes if they find good experiences happening beforethen take a long time to relive their memories. In that moment, the yogi is not aware of the present moment, so the yogi cannot gain concentration. There are the other type of yogi who tries to look towards the past. When they practice vipassana meditation, they have a long wish list and they say, may I get inside knowledge, and it'll be nice to get inside knowledge. It'll be nice to be peace, tranquil, and so on. So here again, instead of trying to concentrate on the present moment, the yogi wastes his or her time trying to think about the future. So the samadhi concentration cannot appear. So the yogi should be aware not to think about and linger on the past,and not to think about what is not coming in the future, but to live in the present moment and to make sure that every moment is noted very well. Then if the yogi knows very well, the yogi will see the physical and mental phenomena, their true nature from experience, and they will get Pisakha Jnana. So what is important is that samadhi is also important. And then to summarize today's Dhamma talk, then Searo first defined what Pisakha Vipassana Jnana is. What things are needed to have Pisakha Vipassana Jnana? The simile with the log and so on. And also to note that it is important to have samadhi concentration. And if the yogi starts with this Pisakha Vipassana Jnana, then the yogi will understand the true nature of the physical and mental phenomena. And from that, one will be able to inference clearly what the other physical and mental phenomena are. At that stage, the yogi will have gained another insight knowledge called Anumana Jnana, the ability to infer. And so, what is important is that in the practice, you need sati, awareness, and viriya, diligence. You also need to know that there are three objects are needed to get Pisakha Vijnana Jnana. The primary object of meditation, the noting mind, and the one to control and balance that one does not wander out. And if one practices it, then one will get peace and tranquil and gain samadhi. And in order to make sure that you do not linger on the past or in the present. And with the Pisakha Jnana, gradually you will become gain more and more insight knowledge and with concentration. And ultimately, you will be able to get Mega Phala Jnana, Path, Fruition, and Nibbana. So, by listening to today's Dhamma talk and by practicing Vipassana meditation, may you also achieve what you want most, that is Mega Phala Jnana, Path, Fruition, and Nibbana. And with that, we end today's Dhamma talk, which is to try to complement Pilian Searo's talk on Vipassana meditation.